ထိုင်းနိုင်ငံမှာနေဆက်ထိုင်းမြန်မာနယ်စပ်ထိုင်းမြောက်ပိုင်းရွှေတရီကန်ဒေသကလာတဲ့စိတ်ကြွစီရာတွေကိုထိုင်းနိုင်ငံအတွင်းမှာဖမ်းဆီးခဲ့တာပါကာလတန်ဖိုးထိုင်းတပ်ဝင်တမောင်းတထောင်နီးပါးတန်ဖိုးရှိတဲ့ကိုတလုံးတစ်စိတ်စိတ်ကြွစီရာ၈တန်းပါအိတ်ပေါင်း၄၀တင်ဆောင်လာတဲ့ကုန်ကျစ်ကားငယ်တစ်စီးနဲ့အတူမူရဲမှောက်ကိုကိုင်းဝင်လူငယ်၆ဦးကိုထိုင်းနိုင်ငံနှစ်ကွန် ရဲချုပ်ဖုန်ချိုင်းကျက်လဝုံကတရင်းသာရှင်းလင်းပွဲမှာထိုက်ပါတာနဲ့အခုလိုပြောသွားပါတယ
်8လ2000ကျပ်ဆိုတဲ့ဒါကတော့ဒီကနော်ဒါကဒီကပါပါပါဒီလားတဲ့ဒါကဒီက
သူပြောသွားတာကတော့ထိုင်းမြောက်ပိုင်းကလာတဲ့စိတ်ကြွစည်းပြားရှစ်တန်းကိုဖမ်းမိတဲ့အကြောင်းနဲ့ရဲတပ်ဖွဲ့ဝင်တွေဟာကတ်ရောဂါထိန်းချုပ်ရေးအတွက်အလုပ်များနေတဲ့အချိန်နေဆက်ကမူးယစ်မောင်ကိုသမားတွေဟာလူငယ်တွေကိုစီယုံပြီးအခကြေးငွေပေးပြီးတက်ခိုင်းတာဆိုပြီးပြောသွားပါတယ်။ထိုင်းပြည်သူတွေကိုသတိပေးလိုတာကတော့မိမိတို့ရဲ့သားသမီးတွေမူးယစ်မောင်ကိုသမားတွေရဲ့စီယုံမှုနောက်ကိုမလိုက်မိအောင်စောင့်ကြည့်စစ်ဆေးဖို့လိုပါတယ်လို့လည်းပြောသွားပါတယ်။ထိုင်းမြန်မာနယ်စပ်ချင်းရိုင်ပြည်နယ်ကနေလာတဲ့စိတ်ကြွစည်းကြားတွေကိုလမ်းပေါ်ကစစ်ဆေးရေးခိတ်ရှိမရှိရှေ့ကလမ်းကြောင်းကြည့်တဲ့ကားသုံးစီးနဲ့စိတ်ကြွသေးတွေကိုတည်ဆောင်လာကြတာပါဒီမူးယစ်မောင်ခိုခိုင်းဝင်လူငယ်တွေဟာမြို့ရဲ့အဝင်တဲခိုခန်းတွေမှာတထောင်နာပြီးရဲတပ်ဖွဲ့ဝင်တွေရဲ့အခြေအနေတွေကိုလေ့လာစောင့်ကြည့်ပြီးမှတမြုပ်ပြီးတမြုပ်ကိုဖြတ်တိုင်းမူးယစ်စေးပွားတွေပါတဲ့ကားကိုကားနံပါတ်တွေကြောင်းလဲတက်ဆင်ခဲ့တယ်လို့ဆိုပါတယ်အခုလိုမျိုးကိုဗစ်ကပ်ရောဂါကူးစက်မှုတွေထိုင်းမှာမြင့်တက်နေချိန်မှာမူးယစ်ခိုင်းတွေဟာအခွင့်အောင်းယူပြီးအလုံးရင်းနဲ့တည်ဆောင်လာကြတာဖြစ်တယ်လို့လည်းနှကွန်ဆက်ဝမ်းရဲတပ်ဖွဲ့ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ကပ်ရောဂါကြောင့်စီးပွားရေးလုပ်ငန်းတွေပိတ်ထားရခြင်းအလုံးလက်မဲ့ဖြစ်လာတဲ့လူငယ်တွေဟာဝီယစေဝါမှုကင်းတွေမှာပါဝင်ပတ်သက်လာတာတွေ့ရတယ်လို့လည်းထိုင်းနိုင်ငံမှုကင်းရဲတပ်ဖွဲ့ကလည်းဖော်ပြထားပါတယ်။ရွှေတရီကန်ဒေတာကမူးယစ်မောင်ကိုခိုင်းဝင်တွေဟာစိတ်ကြွသေးတွေကိုအရင်ကတည်းပို့ထုတ်လုပ်နေပြီးထိုင်းဘက်ကအလုံးရင်းနဲ့ပယ်ဆောင်တင်သွင်းလာနေတယ်လို့လည်းဒီအပိုင်းမှာပဲထိုင်းနိုင်ငံရဲ့ဒေတာဆိုင်ရာသတင်းတွေမှာဖော်ပြကြပါတယ်။ကုလသမဂ္ဂမူးယစ်စေဝါနဲ့ရာဇဝတ်မှုဆိုင်ရာယုံ UNODC ရဲ့ဒီနှစ်ဆန်းမှာထုတ်ပြန်တဲ့မြန်မာနိုင်ငံဗိထုတ်လုပ်မှုနှစ်စဉ်အစီရင်ခံစာမှာတော့ဒေသတွင်းမှာဓာတုပစ္စည်းတွေကိုအခြေခံထုတ်လုပ်တဲ့မူးယစ်စေဝါတွေတွင်ကျယ်လာတယ်လို့လည်းရေးသားထားပါတယ်ရှင်။